ာဆုံးတော့လေကျွန်တော်တို့ဖြစ်နေတာဒီအခုကုလနေမျိုးစဉ်လုံးနေတယ်ပရာဟိတအဖွဲ့ပေါ့မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းပေါ့နော
်ဟုတ်ကဲ့
ဆိုတော့အသင်းကိုဘယ်လိုပုံစံနဲ့စပြီးတော့ဖွဲ့ဖြစ်သွားတာလဲဆိုတော့လေးပြောပါအောင
်ကျွန်တော်ပထမချိန်ထောင်ဝမ်းလွတ်တဲ့2017မှာပေါ့ကျွန်တော်ဒီပြည်သူ့ကြိုးပြတာဝန်ထမ်းဆောင်မယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်း2005ခုနှစ်ကတည်းကရည်မှန်းထားတယ်ကျွန်တော်ရည်မှန်းချက်ရှိတယ်ရင်းနှီးမှာပေါ့ညညွေတိုးတက်ရေးညဉ့်ဉန်းရေးဒီသုံးခုဥတည်ပြီးတော့အမြဲတမ်းလုပ်ကြမှာပေါ့အဲထက်မှာအခေအားကြတဲ့တိုးတက်ရေးလုပ်ဖို့ကြတော့ကျွန်တော်တို့ကမြန်မာလူမှုဘဝတွေလူနေမှုဘဝတွေမြန်မာလာမှမြန်မာလောင်လုပ်ဖို့ဆိုတာမှညညွတ်အရင်လုပ်မှညညွတ်မယ်တိုးတက်မယ်ဆိုရင်ကျွန်တော်ညဉ့်ဉန်းရအလိုလိုရလာမယ်ပေါ့လေအဲ့ဒီရွေးချယ်နဲ့ကျွန်တော်ပထမချိန်ထောင်ဝမ်းလွတ်တဲ့2017မှာဒီမြန်မာလူမှုဘဝတိုးတက်မြန်မာရေးကွန်ရက်ဆိုပြီးတော့စပြီးတော့ကျွန်တော်စုဖွဲ့လှူရှားပါတယ
်ဆိုတော့စပြီးတော့ဟိုဒီအဖွဲ့ကိုဖွဲ့ဖို့စိတ်ကူးတဲ့အခါမှာကြတော့ဘာတွေကိုငါဦးစားပေးလို့ရင်တော့အဆင်ပြေမှာတော့မြန်မာပြည်ကတော့လိုအပ်နေတာတော့ဘက်ဆောင်ကလိုအပ်နေတာပေါ့နော်ဖက်ဖက်ကချွတ်ချွန်ကြနေတာဆိုတော့ဒါပေမဲ့ကိုနေမျိုးစဉ်စိတ်ထဲမှာရောဦးစားပေးလို့ရမယ်ကန္တာဆိုတာရှိသလား
အဲဦးစားပေးကတော့ပညာရေးဖြစ်ပါတယ်ဒုတိယကတော့ကျွန်တော်တက်ဆန်းသမျှလက်လန်းမိသမျှကျမ်းမာရေးအထောက်အကူပေါ့ပညာရေးကတော့လက်လန်းလူတိုင်းလက်လန်းမိတယ်စာအုပ်လေးပဲလှူလှူဘောပင်လေးပဲပြပြကွန်ပျူတာပဲသွားတင်ကြောင်းမဲဆော့ဆော့ပညာရေးကကျွန်တော်တိုင်းပြည်အနာဂတ်ဖြစ်တယ်ပညာရေးကောင်းမှလည်းပညာရေးကြောင့်ဆက်လိုက်ပြီးတော့ထိမ့်သိမ်းသွားနိုင်မယ်ကျမ်းမာရေးအပါဝင်လူနမှုဘဝတွေရောနိုင်ငံရေးတွေရောစီးပွားရေးတွေအားလုံးဆက်ပြီးတော့ကောင်းသွားနိုင်မှာလေအဲဒါကြောင့်ကျွန်တော်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းရဲ့အဓိကပြည်သူ့အကျိုးပြုလုပ်ငန်းတွေမှာပညာရေးကိုစောင့်ချပြီးတော့ကျွန်တော်လိုက်ကူညီပေးနေတာဖြစ်ပါတယ်ဥပဒေကြောင်16ကြောင်အထိကျွန်တော်တို့ညီကိုတွေလိုက်ပြီးတော့ကြီးလက်တွေမှာလိုက်ဆောက်ပြီးပါတယ
်ကိုနေမျိုးစဉ်တို့လုပ်နေလုပ်ငန်းကြီးကျယ်တယ်လေလုပ်ငန်းတွေလည်းများတယ
်ဆို
တော့ resource ပေါ့နော်ဒီအရင်းအမြစ်ကရောဘလို့လို့သူကလူတွေကလူတာတော့ဟုတ်တာပေါ့လူပဲမဲ့လေအလူတွေကြီးပဲကိုလက်ခံထားရင်လည်းပြန်ဖြန့်ဘူးဘူးကလိုသေးတာပေါ့လူအင်အားကလည်းလိုတယ်ငွေအားလည်းလိုအဲ့ဒီဟာကြတော့ကောဘယ်လိုလုပ်ကြလဲ
အပင်တိုင်းကျွန်တော်တို့မှာလူပေးနေလားစင်အလူရှင်နေရှိတယ်ခင်ဗျအဲ့ဒါတွေကတော့ဒီ overseas ကိုအကြောင်းမျိုးနဲ့ရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအများသောအားဖြင့်လူကြစင်ကာပူ1ဒေါ်လာဒေးစင်စုတဲ့အဖွဲ့တွေရှိပါတယ်သူတို့ကတစ်နေ့1ဒေါ်လာစုတဲ့အဖွဲ့ဝင်တွေရှိတယ်ဂျပန်ဆိုရန်တရာဒေးစင်စင်စုကြတဲ့အဖွဲ့တွေရှိပါတယ်လူတို့80 90လောက်အဖွဲ့ဝင်ဖြစ်လာပြီပေါ့ထိုင်းမှာဆို1ဘတ်ဒေးစင်စုကြတယ်အခုတော့သူတို့မှာအယောက်4500 5000လောက်ရှိပါပြီပေါ့မန်ဘာတွေပေါ့မလေးရှားဆိုလဲ1 ringgit နေစဉ်စုကြတယ်အဲ့လိုစုကြပြီးတော့ကျွန်တော်အသင်းကိုယုံကြည်စွာနဲ့လာစဉ်သူတို့ပေးပို့လဲဟာတွေနဲ့ကျွန်တော်ကစုလိုက်တယ်အပွဲ5ပွဲပို့လိုက်ရင်တစ်ပွဲကို30အစိတ်30ဘာပြော3-4ပွဲစုလိုက်တဲ့ခါမှာ2000လောက်ဆိုရင်ကြောင်တစ်ကြောင်ဖြစ်တယ်အဲ့လိုပုံစံလေးနဲ့တွားတယ်တခါတခါကျွန်တော်လည်းတူဦးဒီအလူရှင်နေရှိတာပေါ့နော်မိသားစုလိုက်တွေလူလာရှိတယ်ယုံကြည်စွာနဲ့ကျွန်တော်ကိုနေမျိုးစဉ်လူဟာသုံးဆိုပေးပို့လာတဲ့ကျွန်တော်အလူဖန်နေရှိတယ်အဲ့ဒီဟာတွေနဲ့ကျွန်တော်တို့ကဆောစောပြောတဲ့အဲမရခိုင်ကိစ္စအပါဝင်ပေါ့လေရခိုင်မှာတပ်စခန်းတွေမှာကျွန်တော်ဖြစ်ခဲ့တယ်ဒီ CCTV တွေမရှိလို့ကျွန်တော်တို့မီဒီယာထိခိုက်နေတာကိုဖြစ်ခဲ့တယ်ချက်ချင်းကျွန်တော်တို့73စုံကျွန်တော်သွားပြေးတက်တယ်အဲကုညီကေစေးအလုပ်တွေလုပ်တယ်ဗက်မြတဲ့အလုပ်တွေပေါ့
အရင်စစ်အစိုးရလက်ထက်ပြီးတော့ဦးသိန်းစင်အစိုးရအခု NLD ကျွန်တော်တို့ဒီမိုကရေစီအစိုးရလို့ခေါ်တဲ့ NLD အစိုးရလက်ထက်ရောက်လာပြီပေါ့ဆိုတော့စစ်အစိုးရလက်ထက်ကလေးကလည်းအမျိုးမျိုးအခက်အခဲတွေကြုံခဲ့ရတယ်ထောင်ချခဲ့ရဟုတ်တယ်မ
ဟုတ်ကဲ့
လောကကံရတာတွေကကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေသတင်းမီဒီယာသမားတွေကတော့သူကနိုင်ရှင်ကြတာကိုစစ်စိုးရလက်ထက်နဲ့ဦးသိန်းစင်အစိုးရလက်ထက်နိုင်ရှင်ဘလို့နေတယ်လောကကံလွတ်လပ်သလားဒါမှမဟုတ်ဦးသိန်းစင်အစိုးရလက်ထက်နဲ့ NLD အစိုးရလက်ထက်လောကကံရတာဘလို့ကွာတယ်လဲပိုကောင်းလာသလားဘလို့နေလဲဘယ်ကနာဆိုတော့မီဒီယာဘက်ကကြည့်လို့ရှိရင်မီဒီယာသမားတွေပိုအဖန့်ခံရတယ်ဒီအစိုးရလက်ထက်မှာဆိုပြီးပြောကြဆိုကြတာရှိတော့ဒါပေမဲ့လူမှုရေးလုပ်နေတဲ့အသင်းတွေကြတော့ကောဘလို့ကွာဟာချက်တွေရှိတယ်လဲတဘောအရင်အစိုးရနဲ့အခုအနေဒီအစိုးရလက်ထက်မှာဆိုရင်တော့
ကျွန်တော်တို့ကတော့ပို့ပြီးတော့ထိရောက်ကျေပြန့်စွာလှုပ်လာခွင့်ရတယ်လို့ကျွန်တော်တို့ယူဆတယ်အခုဆိုရင်ကျွန်တော်တို့ဒီကအမေရိကဖွဲ့စည်းထားတဲ့ Pledge to Myanmar ကျွန်တော်တို့နဲ့တရားဝင်ချိတ်ပြီး American ဆိုရခွင့်ပြုတယ်ဆိုတော့အဲဟွာတွေပေါ့အရင်အစိုးရခဲ့တဲ့ဆိုရင်ကျွန်တော်တို့ဆက်သွယ်ခွင့်ရမှာမဟုတ်ဘူးအခုကျွန်တော်တို့ချိတ်ဆွဲခွင့်ရတယ်တရားဝင်ငွေပေးငွေယူလွှဲပို့ပြီးတော့လှုပ်တာတွေဆောင်ရွက်ခွင့်ရတယ်ဒီတော့သူအစိုးရကိုယ်တိုင်ကကျွန်တော်တို့လူမှုရေးအသင်းတွေရဲ့စီရင်ရှင်းတမ်းတွေလာဒီနှစ်ချုပ်စီရင်ရှင်းတမ်းတွေတောင်းနေကျွန်တော်တို့ပြပို့ရတယ်တရားဝင်လည်းကျွန်တော်တို့မှတ်ပုံတင်ချပေးတယ်လိုရရင်အစိုးရအစီအစဉ်နဲ့လူကေပြန်အစီအစဉ်နဲ့အစည်းအဝေးတွေကျွန်တော်ညှိနှိုင်းဆောင်ရွက်တာတွေရှိလာတယ်ဒါကတော့တိုးတက်လာတဲ့အတီးပွင့်ပေါ့ဒါပေမဲ့ဒီတိုးတက်လာတဲ့အတီးပွင့်လွတ်လပ်စွာဆောင်ရွက်ခွင့်ရလာတဲ့ပုံမှာကျွန်တော်တို့မြန်မာပြည်ရဲ့ဇာတိတနဲ့ဘယ်လိုပြောမလဲရိုးသားဖြောင်းမတ်မှုစံချိန်စံညုံညတချို့ကကြာလို့လို့ဘယ်လိုပြောမလဲလုတ်ကန်အရေးချုံတဲ့ပုံစံမျိုးတွေတချို့တော့ရှိတာပေါ့နော်အဲ့ဒီအတွက်ကြောင့်အဲ့ဒီအဖွဲ့တွေကိုတင်းကျပ်ဖို့တော့အဲဒီလွတ်လပ်ခွင့်ကိုလွယ်မားစွာအသုံးချပြီးတော့ကိုကျိုးစည်းပွားရှာစားတဲ့အစုအဖွဲ့တွေကိုဥရင်နဲ့ညီတားမြစ်ဖို့လို့ဆောင်ရွက်လာတဲ့ကာလမှာတော့တချို့တော့မူမမှန်တဲ့တံမတီးတဲ့အဖွဲ့အစည်းတွေတချို့တော့ကြက်တာပေါ့ကျွန်တော်တို့တော့ဖြောင်းဖြောင်းတည်တည်တရားဝင်သွားပြီးပုံမှန်လင်းလင်းရဲတင်းတင်းပဲကျွန်တော်တို့ဆောင်ရွက်တော့ကျွန်တော်တို့ကတော့အများကြီးအားသာချက်ရှိပါတယ်ပို့ပြီးတော့ကြီးမားကျယ်ပြန့်တဲ့ဒီကျွန်တော်တို့ဆိုပရိုက်တာလို့သာတချို့ကပြောကြတယ်ကျွန်တော်တို့အတင်းကပရိုက်တာမဟုတ်ဘူးလူမှုရေးကိုအခြေခံတဲ့နိုင်ငံပြုအတင်းနိုင်ငံကိုပြုစုမယ်ပြုပြင်မယ်လူမှုရေးကိုကျွန်တော်အခြေခံမှာနိုင်ငံရေးပါတီတွေကလွတ်တော်တွေကနေနိုင်ငံပြီးကျွန်တော်တို့ကလူလူကြားတဲ့သွားလူလူလူအပ်ချက်ကိုဖြည့်ဆည်းနေတဲ့လူလူ ဒီအတွက်ကောနောင်လာမမျိုးဆက်တွေအတွက်ကောကျွန်တော်ပြုစုပြုပြင်တဲ့အလုပ်ကိုသွားတော့ကျွန်တော်တို့ဖြောင်းဖြောင်းရဲရဲတင်းသွားတဲ့အတွက်ကြောင့်ကျွန်တော်တို့တွေကတော့ပို့ပြီးအားသာချက်တွေရပါတယ
်ဟို NLD အစိုးရလက်ထက်မှာတည်တာတာကတော့အခုလိုလူမှုရေးလုပ်တဲ့အသင်းတွေပရာဟိတအသင်းတွေတော်တော်လေးလွတ်လပ်လပ်လုပ်ခွင့်ရလာတာကတော့တည်တာတ
ည်တာတည်တ
ာဒါပေမဲ့ဟိုကိုနေမျိုးစဉ်လည်းခဏခဏတွေ့ရတာပဲနေတွေသွားတဲ့အခါမှာဒီအစိုးရရဲ့အုပ်ချုပ်မှုပေါင်ကျော်ပြီးတော့စစ်တပ်ကဝင်ပြီးတော့နေရာယူတဲ့နေရာတွေရောက်လို့ရှိရင်ထိတ်တိုက်တွေ့ရတာတွေပါလေရှိတယ်လေဆိုတော့တဘောတမတော်နဲ့ထိတ်တိုက်တွေ့ရတာမျိုးတဘောရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့နဲ့ထိတ်တိုက်တွေ့ရတာမျိုးအဲ့ဒါမျိုးတွေကရှိသလား
ခုခေတ်မှာတော့တိတ်တော်မရှိသလောက်ပါပဲရခိုင်ကာလအထိဆိုတာဒီဒေါ်ဆန်းစုကြည်တက်တဲ့တစ်နှစ်လောက်ထိကကျွန်တော်တို့သွားလေရတော့နောက်ကရှယ်ရူပါသေးတယ်အခုနောက်ပိုင်းတော့တိတ်တော်မရှိတော့ပါဘူးရှိလည်းပဲကျွန်တော်တို့ကတော့ဝမ်းမြောက်စွာကြိုးစားပါတယ်ဒါတို့ကျွန်တော်တို့တန်တရားရှိလို့ပဲဖြစ်စီကျွန်တော်လှုပ်ဆောင်ချက်ကိုမှတ်တမ်းတင်မှုဖြစ်စီလိုက်ပါကူညီတယ်လို့ပဲသဘောထားပြီးကျွန်တော်တို့ပူးပေါင်းဆောင်ရွက်ပါတယ်လိုက်ပြီးတော့တည်င်းယူဖို့တောင်းပေးအပ်ခံရတဲ့ပုဂ္ဂိုလ်တွေကိုလည်းနားလဲပါတယ်ကျွန်တော်တို့ဒီကိုအထက်ကခိုင်းလို့ဒါတို့လာတယ်ကျွန်တော်တို့ဖြောင်းဖြောင်းဖြည်းဖြည်းလုပ်နေတယ်ဆိုတော့ဒီတော့တစ်ဖက်ကလည်းစီယုံရတာပေါ့အဲ့တော့ဝန်ထမ်းရန်နေရာကြီးကိုကျွန်တော်လူမှုရေးအသင်းတွေထိတွေ့မှုအားဖြင့်တို့စိတ်ထဲကတင်ကျက်ခံစားနေရတယ်လေတိလာတယ်လို့ကျွန်တော်တို့တွေတို့အသွင်ကူးပြောင်းရေးအတွက်တို့ရဲ့အင်အားကိုဘယ်လိုဟိုကျွန်တော်တို့ဆွဲဆောင်ခေါ်ယူသွားရမလဲဆိုတော့လက်တွေ့ကြတဲ့ထိဆက်မှုတွေဆိုကျွန်တော်တို့ရတာပေါ့အဲ့တော့တို့စစ်တပ်တို့ရဲတို့ဆိုတော့ရခိုင်ကာလာတော့ကျွန်တော်တို့နဲ့ကကျွန်တော်နဲ့ပေါ့အထူးသဖြင့်အတိုက်ခံနေဖြစ်ခဲ့ဘူးပါတယ်ဦးသိန်းစိန်လက်ထက်ထိကအခုနောက်ပိုင်းတော့မရှိတော့ပါပဲပူပေါင်းဆောင်ရွက်တာအများကြီးရှိပါတယ်တထဲရဆိုလဲတကယ်ချင်းဟောင်းနေပါပြီပြန်ဆက်သွယ်အကုန်ပြန်ရတယ်ရင်းတော့တို့ဆက်သွယ်ခြင်းတယ်ကျွန်တော်လည်းဖုံးကအမြဲတမ်းကျွန်တော်ဖုံးကကြားပြတ်နားထောင်နေတာကိုကျွန်တော်ဘုံဆက်ပြီးဆိုရတဲ့ချက်ချင်းသူတို့နေရွှေ့တာတော့ရာထူးချတော့ခေါ်ဆက်တာတော့ဖြစ်တဲ့အထိဖြစ်တော့သူတို့မဆက်ရဲကြဘူးအခုကတော့သူတို့ဆက်သွယ်ကြပါတယ်အဲ့တော့နည်းနည်းလေးပွင့်လင်းလွတ်လပ်လာတယ်လို့ပြောလို့ရပါတယ်ဒါလည်းကမ္ဘာဖြီအားတွေနဲ့နိုင်ငံတကာဟိုကနေဂလိုဘယ်ဖြစ်နေတဲ့တက်မတော်ပေါ်မှာတက်ကက်ထားပြီးတော့ရည်စူးလာတဲ့ခြေကပ်ပုံစံမျိုးကအော်ချီကအနေငယ်လူးလူးလွန်းလွန်းဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုနေမျိုးစဉ်ဒီမှာအခုလိုမေးခွင့်ရတယ်ဆိုတော့ကျွန်တော်မမေးဘဲမနေနိုင်တာကဘာလဲဆိုတော့တက်မတော်ရဲ့ခန်းကဏ္ဍပေါ့ဒီမနေ့ကဆိုလို့ရှိရင်ဗမာပြည်မှာမနေ့ကပေါ့နော
်တော
်ကျွန်တော်တို့ရှိမှာတော့ဒီနေ့ပေါ့ဆိုလို့ရှိရင်အာကာဝေးဦးစီးချုပ်ကသူက2008ဖွဲ့စည်းပုံကိုသူကကာဝေးဖို့လုံးဝတက်မတော်အနေနဲ့ဒီတိုင်းပဲရပ်တည်သွားမယ်ဆိုတဲ့ပုံစံမျိုးပြောသွားဒေါ်ဆန်းစုကြည်ကလည်းစင်ကာပူမှာပြောတယ်မိကုံနောက်ဆုံးပြောသွားတယ်မိကုံမှာဆိုလို့ရှိရင်သူကဒါ2008ဖွဲ့စည်းပုံပြင်မှသာလျှင်ဒီမိုကရေစီအာပြည်ပြင်ပြောင်းလဲရေးအာပူပြီးတော့ခီးရောက်မယ်ပေါ့နော်ဒါမြန်မြန်ဆန်ဆန်ဖြစ်မယ်ဆိုပြီးတယောက်နဲ့တယောက်ကနှစ်ဖက်ကအခုဟိုစကားအရာသူစစ်ထိုးလာကြပြီအပြန်အလှန်ထိုးလာကြတယ်ကာဝေးစီကအခုချန်ပီမှာထွက်ပြောတယ်ဆိုတော့တက်မတော်ရဲ့သွားနေတဲ့လမ်းကြောင်းကရောကိုနေမျိုးစဉ်ဘယ်လိုမြင်မိသလဲ
သူကတော့အထက်ကမန်ဒိတ်ပေးပြီးရွေးပေးခဲ့တဲ့လူတယောက်ဆိုတော့အထက်ကသူ့တစ္ဆာတော်ကံထားမဲ့လူတွေရဲ့ရည်ညွှန်းချက်တိုင်းယူပြီးတိုင်ကနေတယ်လို့ပဲကျွန်တော်တော့ပြောချင်တယ်ဒါပါဆိုသူ့ရဲ့တိတာထင်ရှားတဲ့စွမ်းဆောင်ရည်နဲ့အခုဒီနှစ်နှစ်ခွဲသုံးနှစ်တော့တည်းမှာတက်မတော်ဘက်ကနေပြီးတော့တိတာထင်ရှားတဲ့အပြောင်းအရွေတွေအတွက်ပြည်သူရဲ့လက်ခုပ်တန်နဲ့ပြည်သူရဲ့ချစ်ကြည်ရင်းနေတော့တက်မတော်ဖြစ်အောင်ဆောင်ရွက်ချက်တွေကျွန်တော်အမြင်တော့မတွေ့ရသေးဘူးမုံတိုင်းနေဖြစ်တဲ့အချိန်ဆင်းဆင်းကူတာတော့ဘယ်ဆရာဝန်မဆိုလုပ်လို့ရတယ်ကေဇယ်ကြီးဆိုတာမိသက်လည်းလုပ်လို့ရတယ်ကျွန်တော်လည်းလုပ်လို့ရတယ်ဒါတက်မတော်ရဲ့အလုံးမို့တက်မတော်အလုံးဆိုတာလုံးဝပြည့်ဝတဲ့အလုံးစုံကာကွယ်ရေးနဲ့ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအာမခံနိုင်ရင်လည်းဖြစ်ရမယ်အခုဆိုတမိုးကြီးကလာလိုက်သူလို့မသိလိုက်ဘူးဖះပေါ်မှာဖြတ်ပြန်သွားတယ်သူတို့မသိလိုက်ဘူးတရုတ်ကမီတာ30ဝင်တူးရတယ်သူတို့ဘာမှမပြောရဲဘူးအဲ့တော့ကျွန်တော်တို့ကကာကွယ်ဆိုင်နေပါတော့ကျွန်တော်တို့ကအများကြီးဝမ်းနဲ့ကြေခွဲစရာဖြစ်နေတယ်အဲ့တော့ကာကွယ်ဦးစီးချုပ်ကကျွန်တော်တို့နှစ်20ကြီးပါတယ်ကျွန်တော်သားသူ့ကိုအတင်ပြအခွင့်ရှိမယ်ဆိုရင်ကျွန်တော်သူ့ကိုတမိုင်းစာအုပ်လေးတချို့တမိုင်းဆောင်းပါးလေးတချို့လက်ဆောင်ပေးခြင်းပါတယ်ဒီလိုပဲသူ့လိုပဲအခုအခြေခံဥပဒေအသက်ပေးကာကွယ်ဆောက်ရှောက်သွားမယ်ဆိုတဲ့ပုံစံအလားတူသဘောမျိုးပေါ့စတန်ဟူစိန်လင်းပြောခဲ့ဘူးတယ်ဂရာဘီလည်းပြောခဲ့ဘူးတယ်လို့သူဒါစတန်ဟူစိန်တို့ဂရာဘီတွေနောက်ဆုံးဖယ်ပုံသွားလဲဆိုတာကိုဟိုတမိုင်းကိုသင်ခန်းစာယူတက်စီခြင်းတယ်ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်း50-60အထိကတပြေညိုနဲ့ပြည်သူတွေကလက်ကမ်းအများတန်းကြိုခဲ့ဘူးတဲ့တက်မတော်အခုသူ့ခွေသူ့လက်ထက်ကြမှာဘာကြောင့်ပြည်သူတွေကတပြေပန်းအောင်ဖွက်ထားတဲ့အဆင့်ဖြစ်သွားရလဲသူနေတဲ့ဒီဘောတမိုင်းကိုတံမိုးထားတဲ့စီကိုအဖွဲ့စည်းကိုကိုတကယ်ဂုံမြင့်ဂုံတိစေခြင်းဆိုသူ့ဂုံမြင့်မှာကိုယ်ဂုံတက်မှာအဲ့တော့ပြည်သူတွေတရားလုံးတောင်းတနေတဲ့ခြေဦးကချုပ်ကြိုင်ထားတာတွေရောလူလူခေါင်းဆောင်ကိုယ်တိုင်သွားကျင်တဲ့အကူပြောင်းငင်းငိုင်းလမ်းစဉ်တွေကိုသူနားလေသဘောပေါက်ပြီးတော့မြတ်တောင်တဆုံးမဲမဟုတ်ပဲမျက်စိတဆုံးကြည့်မယ်ဆိုရင်အခုခြေဦးကိုဖက်တွေကောက်ခဲ့မယ်ဆိုတော့ကဒါဘီလမ်းစဉ်ကိုသူအနေနဲ့ရောက်သွားနိုင်တယ်ဆိုတော့ကျွန်တော်ကသူ့ကိုပေးပို့ခြင်းနဲ့ပေါ့လေကျွန်တော်ခံပြပြပြတာ
ဟုတ်ကဲ့မကြခင်မှာဂျပန်ရုပ်ောက်ကလည်းလာတော့မှာဟုတ်ဒါကြောင့်မို့နိုင်ငံရေးဒီရင်လည်းဒီရင်ချင်းလည်းမြင့်လာတယ်ဒီနေ့ဒီဘက်ကရောတမ်ရိုဘက်ကရောနောက်ဒီတခြားနိုင်ငံရေးပါတီတွေရောပေါ့နော
်
ဆိုတော့ဟိုကိုနေမျိုးစဉ်ဆိုလိုချင်တာကတော့ကာဝေးဦးစီးချုပ်မင်းအောင်ပို့ရမှုကြီးမင်းအောင်လာအနေနဲ့ ချင်းရှိသေးတယ
်ဟုတ်တယ်
သူ့အနေနဲ့ပြင်ပြောင်းလဲဖို့လှုပ်ချင်တဲ့ဆန္ဒရှိတယ်ဆိုလှုပ်လို့ရသေးတယ်လ
ို့ပြောလို့ကျွန်တော်မှန်ပါတယ်ခင်ဗျအခုချိန်မှာ तू ရွေးချယ်ခွင့်ရှိပါတယ်ပြည်သူချင်ပတ်ဖြစ်သွားမလားပြည်သူချစ်မြတ်နိုးတဲ့ရင်ပတ်ထဲကိုဝင်မလားချင်ပတ်နဲ့ရင်ပတ်နှစ်ခု तू ရွေးစရာရှိပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့အခုကိုနေမျိုးစင်တို့အဖွဲ့ဒီအနေနဲ့ရောအခုတွာလာလှူရှားနေကြတယ်ဆိုအနာဂတ်မှာရောအခုလှုပ်နေတဲ့ဒီကဏ္ဍတွေအပြင်ဘာတွေများတိုးချဲ့လှုပ်ချင်တာရှိသေး
တယ်ဟုတ်ကဲ့အခုကျောင်းဆောက်တရားဆောက်လုပ်ငန်းတွေကတော့တမျိုးကြနေလန်းနေနဲ့တွာမှာပါကျန်တာတွေကတော့တိုင်းသားလူငယ်တွေကိုကျွန်တော်တို့အထူးသဖြင့်ကျွန်တော်တွာတဲ့နေရာတွေမှာကလေးတွေအများကြီးပညာသင်ခွင့်ဆုံးရှုံးနေတယ်စစ်ဘေးကြောက်ဖြစ်၊မွေးဇေဝါကြောက်ဖြစ်၊အဲဆင်းရဲလုံးအကြီးလို့ပဲဖြစ်ပညာကြီးကျောင်းမရှိလို့ပဲဖြစ်ပညာသင်ခွင့်မရတဲ့ကလေးတွေအများကြီးကျွန်တော်ဆင်းနေခြေဆက်ပြုစုထားရှိပါတယ်အခုကျွန်တော်တို့ဒီကပြန်လာနဲ့ဒီကဝိုင်းဝန်းပြီးတော့ plus 2မြန်မာနဲ့ American ရောက်မြန်မာတိုင်းသားတွေစုပေါင်းလှူဒန်းလိုက်တဲ့အခုဆိုရင်ကျွန်တော်တို့ပြည်နယ်3ခုပဲတွာပါသေးတယ်ဒေါ်လာကျွန်တော်တို့4000လောက်ကျွန်တော်တို့လူတန်းဝိုင်းဝန်းကူညီထားပါတယ်ဒါနဲ့ကျွန်တော်ရုံကျုပ်အဆောက်အအုံတိဆောက်ပါမယ်ကျောင်းတစ်ခု private ကျောင်းတစ်ခုပုံစံမျိုးကျွန်တော်တို့စီစဉ်ဆောက်ရပါမယ်စီစဉ်ကလေးတွေကိုပြုစုပြောထောင်ပေးပါမယ်အမျိုးသမီးတမူဝမ်းကျောင်းတွေတင်ပါမယ်အဲဒီမော်တော်ကားပြင်တဲ့သင်တန်းမျိုးတွေမူဂျူဆီယာမသင်တန်းမျိုးတွေကိုကျွန်တော်တို့ဖြည်းဖြည်းနေပြော
ချင်တယ်တမူဝမ်းကျောင်းသင်တန်းတွေပေါ့
တမူဝမ်းကျောင်းတွေမူဂျူဆီယာမဆိုတာကျွန်တော်ကဒီယူရိုပနဲ့အမေရိကတွေမှာတုံးတဲ့ regio နီလန်းမျိုးတွေပေါ့ဗျာကလေးတယောက်ပဲချင်းအစိုက်ဒီမိုကရေစီသဘောတရားနဲ့တာဝန်ယူနိုင်စွမ်းတာဝန်ယူခြင်းစိတ်နဲ့အသိဉာဏ်ဖွံ့ဖြိုးမှုဘလို့ train လုပ်ရမယ်ဆိုတော့ကျွန်တော်ကလေးတွေအစပြင်မှရမှာအစိုးရလည်းလုံနိုင်တော့လုံတယ်ကျွန်တော်တို့တွေကလည်းဝိုင်းလုံမှရမှာအစိုးရမှနည်းနည်းဘောင်ချင်းတယ်ဝန်ထမ်းရန်တွေကအစလိုက်ပြောင်းအောင် mindset တွေချင်းအောင်ဥပဒေတွေချင်းအောင်မယ်ဒီနောက်ဆုံး budget ကအစရယူမှုသူတို့အများကြီးပြောရမှာအခုဥပဒေပြင်ဖို့ကတင်းခံနေတဲ့ဒူကြောင့် budget တိုးလာဖို့လည်းအကြောင်းမရှိဘူးဝန်ထမ်းရန်တွေကကိုအောက်ကိုပြည်သူအစိုးရအောက်ထည့်ပြီးကောင်းကောင်းပြောင်းနိုင်မှုလည်းမလွယ်သေးဘူးအဲ့တော့သူတို့မိုက်တော်သူတွေဆက်မိုက်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူကအလိုက်တည်းနဲ့ရင်မှန်းထားတာပေါ့လေဒါလည်းပြည်သူပါဝင်မှဖြစ်မှာပါကျွန်တော်လည်းကြံကံကြမ္မာပေးလာမှဖြစ်မှာပါသို့တော့ကျွန်တော်တို့ဒီတိုင်းညင်နေလို့မရဘူးကျွန်တော်တို့ဖာတိပါတာနေလို့မရဘူးဆိုတာလေးကိုကျွန်တော်တို့ဟိုလေးနဲ့ဆောက်ခံယူပြီးတော့ဖြည်းဖြည်းချက်တွင်တိုးချက်ပြီး2025အထိကျွန်တော်ကဒီအသင်းကြီးကိုကောင်းကောင်းလည်ပတ်သွားမယ်လို့တိဆောက်သွားမယ်လို့နောက်လာမယ်မျိုးဆက်တွေကိုအမွေပေးသွားနိုင်မှုစီမင်းစည်းကမ်းတွေနဲ့လည်းလွယ်ပြီးသွားနိုင်ဖို့ဆက်ကြိုးစားသွားမှာဖြစ်ပါတယ်